အာနာသိမ့်ပြီးချိန်ကနေ2024ခုနှစ်ဩဂုတ်လ31ရက်နေ့ထိအမျိုးသမီး1000ကျော်နဲ့ကလေးငယ်800နီးပါးတိတ်ဆုံးခဲ့ရမှာထောင်ထဲမှာတိတ်ဆုံးမှုနဲ့စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကအဓိကဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ပါတယ်။ဒါ့အပြင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့တပ်ဖြတ်ခံရမှုကစိုးရိမ်စရာဖြစ်တယ်လို့လည်းအမျိုးသမီးနဲ့ကလေးငယ်အရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။
အနာသိမ့်ထားတဲ့3နှစ်ကျော်ကာလအတွင်းမှာအမျိုးသမီးအယောက်6000နီးပါးအကျန်းဖက်ဖမ်းဆီးခံခဲ့ရသလိုအကျန်းဖက်တိုက်ခိုက်မှုတွေကြောင့်တည်ဆုံသူအမျိုးသမီးအယောက် 1000 ကျော်ရှိနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ပါတယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေဖမ်းဆီးခံရတဲ့အရေးအတွက်ကအယောက်800နီးပါးရှိသလိုတည်ဆုံအရေးအတွက်ကလည်း800နီးပါးရှိနေတယ်လို့သူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုထုတ်ပြန်တဲ့အစီရင်ခံစာအရသေဆုံးသူအမျိုးသမီးတွေနဲ့ကလေးငယ်အများစုဟာလက်နက်ကြီးနဲ့ဒေချောင်းပစ်ခတ်မှုတွေကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။အများဆုံးတပ်ဖြတ်ခံရတဲ့နေရာကတိုက်ပွဲတွေရှိနေတဲ့စကိုင်းတန်းအတွင်းမှာဖြစ်ပြီးသူ့နောက်မှာတော့ရခိုင်နဲ့မကွေးတိုင်းတို့မှာအများဆုံးရှိနေပါတယ်။မြန်မာနိုင်ငံအမျိုးသမီးများဖွဲ့ချုပ် WLP အထွေထွေအတွင်းရင်မှုနန်းမို့မို့ကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဟာလက်ရှိတိုက်ပွဲတွေအတွင်းအဓိကမြေစာပင်ဖြစ်နေရသလိုအထူးခိုက်အခံရဆုံးသူတွေဖြစ်နေတယ်လို့ပြောပါတယ်
ဆိုတော့အမျိုးသမီးတွေကခုစလို့ချေအနာသိမ့်ပင်တော့ပိုင်းမှာဟိုလုံချုံမှုမရှိနေတာတော့အမျိုးသမီးတွေအဓိကရင်ဆိုင်ကြုံတွေ့နေရတဲ့ကိစ္စဖြစ်တယ်ပေါ့နော်။ဟိုစိတ်ပိုင်းဆိုင်ရာလုံချုံမှုတွေမရှိတလို့မျိုးတစ်ဖက်မှာကလည်းကျမတို့ဒါအကြမ်းဖက်မှုပေါ့နော်။အကြမ်းဖက်မှုအိမ်သွင်းအကြမ်းဖက်မှုပါဝင်အကြမ်းချေပြုအကြမ်းဖက်မှုတွေ